မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးဆောင်စံစစ်ဆေးရေးမှူးထောမတ်အိုဝေကင်တန်းနာနေရာမှာအစာထိုးခန့်အပ်မဲ့သူတူကိုအမည်စင်းတင်သွင်းဖို့ရာထားပြီဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီတာဝန်အတွက်လျှောက်ထားသူ17ဦးရှိတဲ့ထဲမှာတောင်ကိုရီးယားနိုင်ငံသူပမောက္ခမစ်ယန်ဂီအီကိုလူခွင့်ရေးကောင်စီဥက္ကဋ္ဌဘော်ဒလဲအန်ဒွန်အယ်လာကရာထားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မစ်ယန်ဂီအီဟာကလေးတဲ့ငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီရဲ့ဥက္ကဋ္ဌဖြစ်လက်ရှိမှာတာဝန်ထမ်းဆောင်နေပြီး2003ခုနှစ်ကတည်းကဒီကော်မတီမှာလုပ်ငန်းတာဝန်တွေယူလာခဲ့သူပါ။သူဟာအမေရိကန်ဂျော့ချ်တောင်းတက္ကသိုလ်နဲ့မစ်ဇိုရီကိုလံဘီယာတက္ကသိုလ်တွေမှာပညာသင်ကြားခဲ့ပြီးတော့ကလေးတဲ့ငယ်နဲ့မိသားစုဆိုင်ရာဘာသာရပ်နဲ့ PhD ဒေါက်တာဘွဲကိုရရှိထားသူလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဂုဏ်နှူးဆောင်ဆုအမျိုးမျိုးကိုကြီးမြတ်ခံခဲ့ရတာမှာ2009ခုနှစ်မှာတော့အကြက်သားတွေကိုပေးတဲ့အမြင့်ဆုံးဂုဏ်နှူးဆောင်ဆုခရီးယူးဆုကိုကြီးမြတ်ခံခဲ့ရပါတယ်။မစ္စတာကင်တန်းနာရဲ့တာဝန်သက်တမ်းဟာမေလမှာကုန်ဆုံးမှာဖြစ်ပြီးသူ့နေရာမှာအစာထိုးခန့်အပ်မဲ့သူတူကိုရွေးချယ်ထားပြီးလို့ပြီးခဲ့တဲ့ဂျပန်တွင် VOE နဲ့ဆက်သွယ်မိမြန်ကန်းမှာလည်းမစ္စတာကင်တန်းနာကပြောခဲ့ပါတယ်။မစ်ယန်ဂီအီကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကရွေးချောက်ထားသူ18ဦးထဲကနေပြီးတော့ရွေးချထားလိုက်တာပါ။သူ့ကိုခန့်အပ်ဖို့အတည်ပြုမပြုဆိုတာကိုလက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ25ကြိမ်မြောက်စီဝေးတွင်မလ9ရက်တောက်ကြနေကြရင်ဆုံးဖြတ်မဲ့သဘောရှိပါတယ်။လက်ရှိစုံစမ်းစစ်ဆေးမှုမစ္စတာကင်နာနာရဲ့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာနောက်ဆုံးအစီရင်ခံစာကိုလည်းဒီစီဝေးအတွင်းမှာပဲမလ19ရက်နေ့ကြရင်တင်သွင်းမှာဖြစ်ပါတယ်။